မြန်မာနိုင်ငံမှာ COVID-19 တည်ပြီးလူနာသစ်သုံးဦးထပ်မံတွေ့ရှိခဲ့တာကြောင့်ရောဂါကူးစက်သူစုစုပေါင်း192ဦးရှိပြီလို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကမေလ19ရက်မနေ့9နာရီချိန်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မေလ18ရက်နေ့ကတက်ခွဲနမူနာစုစုပေါင်း969ခုကိုစစ်ဆေးခဲ့တာကအခုလို3ဦးမှာရောဂါရှိကြောင်းတွေ့ရှိခဲ့တာပါ။ရောဂါပိုးကူးစက်ခံရသူတွေရဲ့3ဦးစလုံးမလေးရှားနိုင်ငံကပြန်ရောက်လာတဲ့အမျိုးသားတွေဖြစ်ပြီးအသွားလာကန့်သတ်ခံထားရသူတွေလည်းဖြစ်ပါတယ်။တူကတော့အသက်50အရွယ်ရှိပြီးမကွေးတိုင်းတောင်တွင်းကြီးမြို့နယ်ကဖြစ်ပြီးအသက်25နှစ်အရွယ်မြို့သားကရခိုင်ပြည်နယ်တောင်ကုန်းမြို့နယ်နဲ့အသက်20အရွယ်လူနာအမျိုးသားကတော့အေယာဝတီတိုင်းပန်းတနော်မြို့နယ်ကဖြစ်ပါတယ်။မေလ19ရက်နေ့ထိယောဂကုဆေခံရသူတွေက102ဦးကယောဂပိုးကင်းစင်သွားပြီလို့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။မလာနောက်ပိုင်းကဆလူတက်ခွဲနမူနာစုစုပေါင်း15,000ကျော်ကိုစစ်ဆေးခဲ့တာဖြစ်ပြီးစောင့်ကြည့်လူနာပေါင်းက4,300ကျော်ရှိခဲ့တယ်လို့ကျန်းမာရေးဝန်ကြီးဌာနကကြေညာထားပါတယ်။တက်ခွဲအတည်ပြုလူနာတွေကဗိုင်းရပ်စ်ကြောင့်သေဆုံးတယ်လို့အတည်ပြုကြေညာထားသူက6ဦးရှိပါတယ်ရှင်။